အိန္ဒိယနိုင်ငံရဲ့အရှေ့ချမ်းကဘီဟာပြည်နယ်နဲ့အိုဒီရှားပြည်နယ်မြောက်ပိုင်းကအူထရာပရာဒက်ရှ်ပြည်နယ်တွေမှာတောက်ကြံတွေကအပူချိန်ပြင်းထန်မှုကြောင့်အပူလေသွင်းတုံးဟစ်စထရိုးရောဂါသံသယနဲ့လူ33ထက်မနည်းသေဆုံးခဲ့ကြောင်းအာဏာပိုင်တွေကပြောပါတယ်ဘီဟာမှာဂျာတာပရင်းတွေကလူ14ဦးသေဆုံးတဲ့အထက်မှာရွေးကောက်ပွဲဝန်ထမ်း10ဦးပါပါတယ်အိန္ဒိယနိုင်ငံရဲ့လူ့ရေအများဆုံးပြည်နယ်ဖြစ်တဲ့ Uttar Pradesh မှာလည်းလူမျိုးရေးတာဝန်ရှိသူတွေအပါအဝင်အနည်းဆုံးရွေးကောက်ပွဲတာဝန်ရှိသူ9ဦးသေဆုံးခဲ့ကြောင်းတာဝန်ရှိသူတွေကတောက်ကြံနေမှာပြောပါတယ်ရွေးကောက်ပွဲအရာရှိတွေဟာတနေ့ကတာဝန်ထမ်းဆောင်ရပြီးအဆောက်အုံအပြင်ဘက်ထွက်အလုပ်လုပ်ရတဲ့အချိန်ကလည်းများပါတယ်ဘီဟာပြည်နယ်ရဲ့အိန္ဒိယဂျာဟာခန်းပြည်နယ်မှာတော့အပူချိန်ကြောက်လို့တန်တရားဖြစ်ပေါ်ရှိတဲ့လူ3ဦးသေဆုံးခဲ့ကြောင်းဒေတာရင်းမီဒီယာတွေမှာဖော်ပြကြပါတယ်ဒေတာတွေမှာစနေနေ့အထိအပူလိုက်ဆက်ဖြတ်နေမယ်လို့လည်းတာဝန်ရှိသူတွေကသတိပေးထားပါတယ်။ဥတီရှားပြည်နယ်မှာလည်းဂျာတာပရင်းတွေကလူ10ဦးသေဆုံးခဲ့ပါတယ်။အဲဒီမှာနေပူချိန်ပြင်းထန်တဲ့မနေ့17နိုင်ကနေညနေ3နိုင်ကြာအပြင်းမထွက်ကြဖို့အစိုးရကအမိန့်ထုတ်ထားပါတယ်။မြို့တော်ဒေလီရဲ့တချို့နေရာတွေမှာတော့အခုအပတ်ထဲမှာအပူချိန်ကအိန္ဒိယရဲ့စံချိန်တင်အမြင့်ဆုံးအပူချိန်ဖြစ်တဲ့ 52.9 ဒီဂရီစင်တီဂရိတ်ဖာဟန်နဲ့ဆိုရင် 128.22 ထိဖြစ်ခဲ့ပါတယ်။ခုမှတ်တမ်းတင်နိုင်ခဲ့တဲ့အပူချိန်မှန်ကန်မှုရှိမရှိအာယုံခံကြိယာတွေကိုပြန်လည်စစ်ဆေးနေတယ်လို့အိန္ဒိယမိုးလေဝသဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ